ဆိုတော့လူအခွင့်အရေးကောင်စီကိုမြန်မာနိုင်ငံကနေပြီးတော့ပေါ့နော်လူအခွင့်အရေးဒီတိုးတက်လာဖို့အတွက်အခြေအနေတွေလှုပ်ဆောင်ပါမယ်ဆိုပြီးတော့ပေးထားတဲ့ကတိကဝတ်တွေကိုဟိုဘလို့အကောင့်ထဲပေါ်လာဖို့လို့မလဲနော်ဘလို့အကောင့်ထဲပေါ်ကြမလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုဦးအောင်မျိုးမင်းတို့ဒီ၃ရက်ကြာပကံမှာစီဝေးလုပ်ခဲ့ကြတယ်ဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့အဓိကဘလို့အချက်တွေကိုတွေ့ရတာရှိပါလဲရှင
်ဟုတ်ကဲ့ဒီကျွန်တော်ပြီးခဲ့တဲ့2015မတ်လမှာမြန်မာနိုင်ငံပေါ်မှာအကြံပြုချက်ပေါင်း182ခုကိုနိုင်ငံကုလသမဂ္ဂလူ့ခွင့်ကောင်စီကနေနိုင်ငံကနေလှုပ်ဆောင်နေတာရှိတယ်။ဒါပေမဲ့အဲ့ဒါကို166ခုပဲလက်ခံခဲ့ပါတယ်။လက်ခံခဲ့တဲ့နေရာမှာကျွန်တော်တို့ကကြီးတဲ့အခါမှာတချို့ကအရင်တော့အတွေ့အကြုံကဆိုရင်မိပြီးတော့မှပြန်မရောက်လာဘူးဗျ။ဒီလိုမျိုးဆုံးဖြတ်ချက်တွေကကျင်းနီးပါမှာပဲပြန်ခဲ့တာရှိတယ်။ဒါကြောင့်မလို့ဒါတွေကိုဘယ်လိုမျိုးကျွန်တော်တို့အစိုးရကိုအကောင့်ထည့်ဖို့အောင်လှုပ်ဆောင်မလဲဆိုတဲ့ဟာတွေကျွန်တော်တို့ဝိုင်းပြီးတော့ပြင်ဆင်ကြတာပေါ့နော်။အဲ့ဒီနေရာမှာကျွန်တော်ဘာတွေ့ရလဲဆိုတော့လက်အရင်အစိုးရကလုဆောင်ခဲ့တဲ့အချက်တွေကိုအခုအစိုးရကအကောင့်ထဲစပြီးတော့ပေါ်လာတဲ့ဟာမျိုးတွေ့ရတယ်။အထူးသဖြင့်နိုင်ငံရေးအကျဉ်းသားလွတ်လာတဲ့ကိစ္စနောက်တစ်ခါကျွန်တော်တို့စီးရင်တိုင်တဲ့ကိစ္စကိုပြောင်းလဲဖို့ဆိုတဲ့အရာမျိုးနောက်တစ်ခါအရေးပေါ်ဥပဒေပြောင်းလဲတဲ့ဟာမျိုးရှိလာတယ်။ဒါပေမဲ့တကယ်တမ်းတချို့သောအချက်ဒီမှာလုဆောင်မှုအတွက်လိုအပ်နေသေးတယ်။အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တီတာမှဖြစ်နေတဲ့လူခွင့်ရေးကိစ္စတွေနောက်တစ်ခါမှာအမျိုးသီးပြည်ပေါ်မှာကျွန်တော်တို့အကြမ်းဖက်မှုကိုတားဆီးပြီးတဲ့ဥပဒေပေါ်ပေါက်ဖို့ကိစ္စတွေအဲ့ဒါတွေကကြံသေးတယ်ဒါကြောင့်မလို့အစိုးရကကျွန်တော်တို့ဒါတွေကိုအတိပေးတာရယ်နောက်ဘယ်လိုမျိုးချက်တွေလှုပ်ဆောင်တင်လဲဆိုတဲ့ဟာကိုဘယ်လိုနည်းနဲ့တိုင်းတာမလဲဆိုတာပြင်ဆင်မှုအတွက်ကျွန်တော်တို့ဒါတိစုံနေတာရှိပါတယ
်ဟုတ်ကဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကအရင်အစိုးရဟလာစစ်အစိုးရလက်ထက်တွေကဒီကျူးလွန်ခဲ့တဲ့အခြေအနေတွေဖြစ်တယ်ဒါကိုအခုလက်ရှိအစိုးရတဲ့လက်ထက်ထဲမှာအကောင့်ထည့်ဖို့ရမယ်ဆိုတော့ဒီအစိုးရတဲ့အနေနဲ့ဒီအကောင့်ထည့်ဖို့ဖို့နေရာမှာရောသူ့အနေနဲ့အခက်အခဲရှိတာမျိုးတွေရောရှိနိုင်မှာလို့သုံးသပ်ပါလားရှင်
အမှန်တော့ဘယ်အစိုးရပဲတက်တက်ကျွန်တော်တို့ဒီနိုင်ငံတကာမှာကတိကဝတ်ပြုထားတာကိုနောက်ထပ်တက်လာတဲ့အစိုးရကိုအတိပေးတာနောက်ထပ်အစိုးရလည်းဆက်လက်ပြီးတော့ကျွန်တော်တို့အကောင့်ထဲပေါ်အမျိုးရှိပါတယ်ဒါပေမဲ့ကျွန်တော်သိမသိကြဘူးပြဘာကြောင့်လဲဆိုတော့အရင်တုန်းကအစိုးရကနိုင်ငံတကာမှာလက်ခံထားတဲ့အကြောင်းအရာတွေကတိပြုထားတဲ့ဟာတွေကိုနောက်ထပ်တာဝန်ရှိတဲ့သူတွေအတိပေးသွားလားမသိပေးသွားလားမသိကြဘူးဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံတကာဘလို့အတိပေးသွားလဲဒါတွေဘလို့လောက်ဆောင်မလဲဆိုတော့တိဖို့အတွက်ကျွန်တော်တို့တွေးဆမွဲတွေသူတို့နဲ့တင်ပြပွဲတွေဘာကြောင့်ဒါတွေလိုက်နာဖို့လိုရလဲဆိုပြောပြဖို့ရှိပါတယ်။ဒါပေမဲ့အကောင့်ထဲပေါ်မှာတော့လက်ရှိအစိုးရပေါ့နော်။အဲ့တော့အဲ့ဒီနေရာမှာအခက်အခဲတော့အများကြီးရှိနိုင်တယ်။ဘာကြောင့်လဲဆိုတော့အခုအစိုးရတက်ကအခုကျွန်တော်တို့ရက်တရားအတွင်းမှာတော့တော်တော်ကြီးကိုကျွန်တော်တို့ကြိုးစမ်းပြီးတော့လှုပ်ဆောင်နေရတယ်။ဘာတွေလှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာတွေကိုသူတို့ထုတ်ပြန်တယ်။အာကျွန်တော်တိုင်းပြည်ကလှုပ်ဆောင်မှာအရင်များလုံးအားကြီးတယ်။အထူးဖြင့်ကျွန်တော်တို့လူခွင့်နဲ့ပတ်သက်လို့ရှိရင်နိုင်ငံသားနဲ့နိုင်ငံရေးခွင့်ရည်ကောစီးပွားရေးလူဝင်ရေးချင်းမှုဆိုင်ရာခွင့်ရည်ကောအများကြီးလွှတ်ဆောင်မှုအတွက်အခက်အခဲအများကြီးရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့တွေကရောအရက်ဖက်လူမှုစည်းရေးကောဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲ။ကျွန်တော်တို့ဘယ်လိုမျိုးနည်းနဲ့တိုင်းပြည်အတွက်တအားသေး၍အလုပ်ကျွေးပြုနိုင်မလဲဆိုတာလည်းတင်ပြနိုင်ဖို့အတွက်အခုလိုမျိုးတိုင်းပြည်ဆွေးနွေးကြတာဖြစ်ပါတယ
်။ဟုတ်ကဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုမြန်မာနိုင်ငံကနေပြီးတော့လှုပ်ဆောင်ပါမယ်ဆိုတဲ့ခုနကလူ့အခွင့်အရေးနဲ့ပတ်သက်တဲ့ကတိကဝတ်တွေကိုဟိုဖော်ဆောင်ပါမယ်ဒီလိုအခြေအနေအများကြီးထဲမှာဘလို့အချက်တွေကိုအခုအချိန်မှာအရေးတကြီးဖော်ဆောင်ဖို့လိုနေပြီလို့ပြောနိုင်မလဲရှင
်။အရေးတကြီးလှုပ်ဆောင်ဖို့လိုအပ်နေတာကတော့ဥပဒေတွေဖိနှိပ်တဲ့ဥပဒေတွေကိုအမြန်ဆုံးဖျက်သိမ်းဖို့လိုအပ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေကြောင့်လူ့အခွင့်လှုပ်ရှားတဲ့သူတွေတော့ကိုယ့်ရဲ့ဆန္ဒကိုကျင့်သုံးတဲ့သူတွေပေါ်မှာအချိန်မရွေးကျွန်တော်တို့အနေရရှိနိုင်တယ်။ဖြစ်ဖြစ်ကျွန်တော်တို့မီဒီယာဥပဒေတွေနော်စာနေစင်းဥပဒေတွေကမပြောက်သေးဘူးတစ်ချိန်တည်းမှာပဲကျွန်တော်တို့ဒီငိမ့်စုစီနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှုတွေမှာကျွန်တော်တို့တကယ်ကိုခိုင်မာသောကာကွယ်မှုပေးနိုင်သောအရာတွေကျွန်တော်အများကြီးလိုအပ်နေတယ်အတင်းဖွဲ့ဖွဲ့စည်းမှုပါလည်းကျွန်တော်တို့အများကြီးလိုအပ်နေတယ်ဒါတွေကအရေးကြီးတဲ့ကိစ္စပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီတိုင်းမဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်မှုနောက်ကအဲ့ဒီတိုင်းမဒေသမှာရှိတဲ့လူတွေပေါ်မှာအန္တရာယ်ပေးနေသောလူခွင့်ချိုးဖောက်မှုတွေကိုကာကွယ်တားဆီးပြီးတော့ကျူးလွန်တဲ့သူတွေကိုအရေးယူနိုင်မှုကိစ္စတွေအများကြီးလိုအပ်နေပါတယ်။ဒါတွေကတော့တကယ်ကိုအရေးကြီးလိုအပ်နေသောလွတ်ဆောင်မဲ့အချက်မျိုးဖြစ်ပါတယ်
။ဟုတ်ကဲ့။အခုလက်ရှိမြန်မာနိုင်ငံရဲ့နောက်ဆုံးပေါ့လူအခွင့်အရေးအခြေအနေဆိုရင်ဥအောင်မျိုးမင်းဘယ်လိုများသုံးသပ်ချင်ပါလဲရှင်
။အစိုးရရဲ့ရည်တရအတွင်းမှာလွတ်ဆောင်မှုတချို့ဟာတွေကကျွန်တော်တို့ကြိုးစားပါတယ်။ဒါပေမဲ့အများကြီးကြိုးစားဖို့လိုအပ်နေတုန်းပဲ။ဘာကြောင့်လဲဆိုတော့တိုင်းပြည်ကနေရာတကာမှာယူရင်းပြည့်စည်နေဖြစ်တယ်။အဲ့တော့တစ်ဖက်မှာဥပဒေတွေကိုပပြအောင်လှုပ်ဆောင်နေတဲ့အရာမျိုးကျွန်တော်ရှိတယ်။ဒါပေမဲ့တစ်ခါတည်းကြောက်လို့ရှင်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကပြတ်မတော်နဲ့ကျွန်တော်ပြည်သေးကြီးတို့ဒါမျိုးကိစ္စတွေမှာပြတ်မတော်ကနေဒါကိုချုပ်ကိုင်နိုင်တဲ့အနေအထားမျိုးဖြစ်တဲ့အတွက်ပြတ်မတော်နဲ့ပတ်သက်သောကိစ္စတွေကိုကျွန်တော်ကိုင်တွဲမယ်ဆိုရင်မဖြေရှင်းနိုင်သောအရာသူတို့ရဲ့စစ်ခုံရုပ်ဒီပြတ်မတော်ရဲ့တစ္စည်းကမ်းတွေပဲအရေးယူတဲ့အရာမျိုးကျွန်တော်ရှိနေတယ်။ဒါတွေကပြည်သူလူထုရဲ့ယုံကြည်မှုเนาะတစ်ခါကျွန်တော်အယက်သားအုတ်ချုပ်ရေးအယက်သားတရားရုံးကိုကျွန်တော်တို့အားကိုးနိုင်မှုတွေရော့ပါနေတဲ့အရာမျိုးတွေကျွန်တော်ရှိနေတုံးပဲ နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီအကြရိလိုက်စားမှုပါ။အတိုင်းပြည်ပန်းနာငွေအလွဲသုံးသားလုပ်ပြီးပြည်သူလူထုကိုကျွန်တော်တို့လိန်ညာမှုဖြစ်တယ်။အဲ့ဒါမျိုးရှိနေသမျှကာလပတ်လုံးကတော့ပြည်သူလူထုမှာတရားဥပဒေရဲ့ကာကွယ်ပေးမှုတွေမရရှိဘူး။တိုက်ပြည်မှာပုံမှုပြီးတော့ခြားစားသောစနစ်ကိုပိုဖြစ်စေတဲ့အတွက်အကြရိလိုက်စားမှုတွေကိုလည်းကျွန်တော်ပေါ်ထုတ်အရေးယူဖို့လိုအပ်နေတယ်။ခက်တော့ခက်ခဲနေတော့မှာပဲ
။ဟုတ်ကဲ့။ဥက္ကမျိုးမင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။